ထိုင်းနိုင်ငံမှာရွေးကောက်ပွဲအနိုင်ရမူဖော်ဝါပါတီခေါင်းဆောင်ဖီတာကိုဝင်ကြီးချုပ်ရာရုတော့နောက်ထပ်ရွေးချယ်ခံခွင့်မရှိတော့ကြောင်းတော့ကဆုံးဖြတ်လိုက်ပါတယ်။ဒုတိယကြိမ်ရွေးချယ်ခံခွင့်မပြုဖို့အဆိုကိုဒီကနေ့အထက်နဲ့အောက်လွှတ်တော်နှစ်ရက်ကကိုယ်စားလှယ်ဆွေးနွေးပြီးမဲခွဲရမှာအဆိုကိုထောက်ခံသူ300ကိုးစားငါးမဲကန့်ကွက်သူ338မဲမဲပေးရနေတဲ့သူရှင်းမဲနဲ့နောက်ထပ်ရွ ေါင်းဆောင်ဖိထာဟာမီဒီယာလုပ်ငန်းတစ်ခုမှာအစုရှယ်ယာတွေပိုင်ဆိုင်ထားတယ်ဆိုတဲ့ဆွဆွဲချက်နဲ့ဒီကနေ့မှာပဲဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာတရားရုံးကလွှတ်တော်အမတ်အဖြစ်ကနေယာယီဆိုင်ငံ့မှုကိုလည်းဆုံးဖြတ်ခံခဲ့ရပါတယ်။ဒီမိန့်ထွက်လာပြီးမှပဲဖိထာကိုထောက်ခံသူတွေကဖွဲ့စည်းပုံတရားဥပဒေမှာမကျေနပ်ကြောင်းဆန္ဒပြခဲ့ကြပါတယ်။လူမှုကိုကာကွယ်ရမယ့်တရားရုံးကလူမှုကိုစန့်ကျင်ပြီးအခုလိုဆုံးဖြတ်ချက်မချတင်ဘူးလို့ဆန္ဒပြသူတွေကပြောပါတယ်။သူ့ရဲ့ပြည်ပြင်ပြောင်းလဲအစီအစဉ်တွေမှာထိုင်းတော်ဝင်မိသားစုပေါ်ထိပါစော်ကားမှုတွေကိုတားမြစ်တဲ့ဥပဒေကိုပြင်ဆင်မယ်ဆိုတဲ့အချက်ပါဝင်တယ်လို့အဲ့ဒီအချက်ကပဲဖိထာဝင်ကြီးချုပ်ဖြစ်ရေးမှာအကြီးမားဆုံးစိန်ခေါ်မှုဖြစ်ခဲ့တာပါရှင်။